ဇန်နဝါရီလတုန်းကကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တဲ့သရုတ်ထအကြိမ်မြောက်နန်ဆန်မဲခေါင်ဒေသဖွံ့ဖြိုးတိုးတက်ရေးလူငယ်များရဲ့2019 YICMG စံသစ်တီထွင်မှုပြိုင်ပွဲမှာမြန်မာနိုင်ငံကလူငယ်3ဦးပါအဖွဲ့နေနဲ့ဇီဝစွန့်ရင်ရောပြီးတုံးလို့ရတဲ့အထောက်ခံဆက်တီထွင်မှုကပထမရခဲ့ပါတယ်ဒီပြိုင်ပွဲနဲ့ပတ်သက်ပြီးပြိုင်ပွဲအကဲဖြတ်တဦးဖြစ်တဲ့ရန်ကုန်တက္ကသိုလ်ကပါမောက္ခဒေါက်တာစိမ့်လက်အေးကပြောပြပေးပါပါ
ဒီအဲ့ဒီ competition ကသူကနှစ်တိုင်းနှစ်တိုင်းအဲတစ်နှစ်ကိုနှစ်ကြိမ်ပေါ့ဒီ January မှာတစ်ကြိမ် July မှာတစ်ကြိမ်ကျင်းပပါတယ်အရန်ကုန်တက္ကသိုလ်အနေနဲ့အဲတင်ပြဝင်ဖို့အတွက်ကိုကျောင်းသားတွေကိုကျွန်တော်တို့က invite လုပ်လိုက်ပါတယ်ဒီ project team တွေပေါ့နော်အဲ့ဒီကမှာကျွန်တော်တို့ကိုပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင် project team အလုံးမှာအဲ73 team ပေါ့နော်လာပြီးတော့ကျွန်တော်တို့တမစီကိုတင်ပါတယ်အဲ့73 team တွေကနေပြီးတော့မှာကျွန်တော်တို့ကထပ်ရွေးပြရတာအကောင်းဆုံးကိုလေဒီလိုက်တဲ့အခါမှာတနိုင်ငံတို့နိုင်ငံဆိုရင်တင်းတုံးမှုထွက်တယ်တို့နိုင်ငံဆိုရင်တင်းလေးခုပေါ့ကျွန်တော်တို့မြန်မာနိုင်ငံအတွက်ကတော့ပြီးခဲ့တဲ့ January မှာမြန်မာပြည်အနေနဲ့တင်းလေးခုရွေးချယ်ပြီးပါတယ် free selection လုပ်လိုက်တာပေါ့
မြန်မာထိုင်းကမ္ဘောဒီးယား Vietnam Laos နဲ့တရုတ်တို့ပါဝင်တဲ့မဲခေါင်မြစ်ကြောင်းဒေသ6နိုင်ငံကလူငယ်ရေးရဲ့ပြိုင်ပွဲကိုကမ္ဘောဒီးယားနိုင်ငံ Phnom Penh တောင်ဝင်တက္ကသိုလ်မှာ January လ22ရက်ကနေ26ရက်ထိကျင်းပခဲ့တာပါတရုတ် Laos နဲ့ကမ္ဘောဒီးယားနိုင်ငံတွေက3သင်းစီမြန်မာနဲ့ဗီယက်နမ်က4သင်းစီနဲ့ထိုင်းနိုင်ငံက2သင်းပါဝင်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်။အခုပြိုင်ပွဲဟာသဘာဝဝန်းကျင်မညင်နွမ်းစေတဲ့တီထွင်မှုခေါင်းစဉ်အောင်မှရှင်ပြိုင်ရတာဖြစ်ပါတယ်။ဒီပြိုင်ပွဲမှာရန်ကုန်တက္ကသိုလ်ယူပပေတာပထမနှစ်ဂုံဒူးရန်ကမောင်အိုဆိုးကျော်မတ်မေမြန်နိုးဦးနဲ့မောင်ဇွဲထက်တို့ကအကောင်းဆုံးဆုကိုရခဲ့တာဖြစ်ပါတယ်။
အမှန်တရားဒီတင်းဆက်ရှိခုပြင်ကြပြန်ရတဲ့အချိန်မှာမြန်မာနိုင်ငံဒီကိမှာကျွန်တော်တို့ရဲ့ဒီ physics ကလေးတွေပါရှင် physics first year honors ကလေးတွေတို့ရဲ့ဒီမှာနေပြောမှာဒီ the most innovative team award ဆိုပြီးတော့ရပါတယ်အဲ့အဲ့မှာတို့ပြန်ခဲ့တဲ့အကြောင်းအရာလေးကဘာလဲဆိုလို့ရှိရင် hybrid solar dryer ဆိုပြီးတော့အဲ့ဒါလေးတို့ကဖောက်ထားပါတယ်ကလေးတွေကလေ solar energy ကိုပုံပြီးတော့မှ scale data မှာကြည့်ကြည့်ပေါ့နော်တို့ရဲ့ vegetables တွေပါတယ်ကို6ခန်းနဲ့ set ကလေးဒါပေမဲ့တို့ကမိုးရရောက်လာတဲ့ခါကြလို့ရှိရင်ဒီ solar ကမရတော့ဘူးမရတော့တဲ့ခါကြလို့ရှိရင်လည်း solar ကိုမတုံးမနဲ့အဲ့ဒီ set ကလေးမှာပဲတို့က biomass ကိုပုံပြီးတော့ပေါ့နော်ဒီ agricultural waste တွေပါတယ်ပေါ့ biomass ကိုပုံပြီးတော့မှ food utilization လုပ်လို့ရတယ်ဆိုပြီးမှ hybrid solar dryer ဆိုပြီးတော့အဲ့ဒါလေးတို့ကဆောက်ခဲ့တာပေါ့နော်ဟိုဆောက်ဖို့အတွက် project တွေရေးထားတာပေါ့နော်ဟောအဲ့ဒါလေးကနေပြီးတော့ဆူရတာပါရှင်နှစ်ခုပေါ့မိုးရသည်ဆိုရင်ဒီ solar ကိုတုံးမယ်ပေါ့နော်မိုးရသည်မိုးနေအောင်မရတဲ့အချိန်ဆိုလို့ရှိရင်ဒီ biomass ကိုတုံးမယ်ပေါ့အဲ့လိုလေးသူဆောက်ထားတဲ့ဟာလေးပေါ့နော်
ဒီလန်ချန်မဲခေါင်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လူငယ်တွေကိုဒီစမ်းသစ်တီထွင်မှုပြိုင်ပွဲတွေဘယ်လိုဆလုပ်လဲဆိုတာအဲ့ဒါလေးနည်းနည်းပြောပြပေးပါ။ဟု
တ်ကဲ့အဲ့ဒါကသူကလေလူငယ်တွေကျွန်တော်တို့အခုဆိုလို့ရှိရင်၄ချိန်ပေါ့နော်။အဲ၄နှစ်ရှိပါပြီရှင်။အဲ့လိုမျိုးကနေပြောမှအဲလန်ချန်မဲခေါင်ထောက်နိုင်ငံကိုရှန်ဟိုင်းမှာရှိတဲ့ဖူဒန်ယူနီဗာစီတီကနေပြောမှစတဲ့အစီအစဉ်မှာအဲဖူဒန်ယူနီဗာစီတီကဥဆောင်ပြီးတော့မှထောက်နိုင်ငံမှာရှိတဲ့တက်လက်ဆတက္ကသိုလ်ကျောင်းသားကျောင်းသူတွေကို startup project လေးတွေပေါ့တကယ်လို့ရတာမဟုတ်ဘူးရှင်သူကလေ startup project ပေါ့ဘလို့စလို့ဝင်ရမလဲဆိုပြီးတော့လေအဲ့လိုမျိုးပါသူတော့ပြိုင်တဲ့အခါမှာဟိုသူကသူရော experiment တွေလုပ်ထားတာပေါ့နော်ဒါပေမဲ့ဟိုအတိအကျလုပ်ပြီးသားမဟုတ်ဘူးရှင်အဲ့တော့အခု၄နှစ်ပြည့်သွားပြီ၄နှစ်ပြည့်သွားတဲ့အခါမှာအခုဒီနှစ်ကနေစပြီးတော့မှအခုမှစမှာပေါ့နော်ဒီဟိုကအဲ့ project ကိုတကယ်အကောင့်ထယ်ဖို့အတွက်ကို one thing ကိုသူကဒီပြရအဖွဲ့တွေကိုထောက်ပံ့ပေးနေပေါ့ထောက်ပံ့ပေးတဲ့အခါကျရင်ကိုစုရထားတဲ့ဒီ project ကိုပြန်ပြီးအကောင့်ထယ်ဖို့ပေါ့နော်အဲ့လိုမျိုးလေးထောက်ပံ့မှုအစီအစဉ်လည်းရှိပါရှင်
ဒီနှစ်ကမှစပြီးတော့ဒီရွှေငွေတသိန်းပေးမယ်ဟုတ်ကဲ့ဒီ
တော့ရအစီအစဉ်ကဒီနှစ်မှစလား
ဟုတ်ကဲ့ဟုတ်ကဲ
့ဟုတ
်ဒီပွဲလှုပ်လာတာက၄ချိန်မြောက်ရှိပြီဆိုတော့မြန်မာနိုင်ငံကပြီးခဲ့တဲ့3ချိန်တုန်းကရောဟာစုရတယ်ရှင
်ပြီးခဲ့တဲ့တုန်းကလည်းရတာရှိရဲ့ရှင်မြန်မာပြည်ကလည်းရတာ၄နှစ်မှ၄သိန်းရှိပြီပါရဲ့ရှင်အဦးဆုံးနှစ်တုန်းကတော့သူကဒီလိုပဲရတဲ့အတင်းကိုသူပေးလိုက်တာပေါ့နော်နောက်ပိုင်းဒီနှစ်ဒီမှာကြတော့သူကအလုံးပေါင်း၄စုပေးတာဆိုတော့အဲ့၄စုကိုဟိုတနိုင်ငံတသိန်းစီအဲ့လိုမျိုးဟိုပေးလိုက်တာကြတော့မြန်မာပြည်ကလည်းရတာ၄နှစ်မှ၄သိန်းရှိပြီပါရဲ့ရှင
်ဟုတ်ဒီနှစ်မှာစုရခဲ့တဲ့အတင်းအနေနဲ့သူတို့တင်ခဲ့တဲ့ဥစ္စာကကနဦး project ဆိုတော့ဘလို့ပုံစံမျိုးတင်ရတာလဲလက်တွေရောဒီ set တွေကိုလောက်ပြရတာလားအနေထားလေးနည်းနည်းပြောပြပေးပါ
သူတို့ကကြတော့ရှင်အဲ့ဒါကတင်ရမယ့် project format လေးကိုကြတော့ဒီ Food and University ကနေကြောမှာဒီ6နိုင်ငံစလုံးကိုဟိုသူတို့ဖြန့်ဝေလိုက်တယ်ပေါ့နော်အဲ့ဒီမှာ format ပါ template ပါတာပေါ့နော်အဲ့ template ထဲမှာသူတို့ဖြည့်ရတယ်ဒါပေမဲ့ဒီ project ကကြတော့တကယ်အစအဆုံးလောက်ထားတာမျိုးကြီးတကယ်အကောင့်တွေပေါ်တာမျိုးကြီးမဟုတ်ဘူးအဲ့မှာဖြစ်နိုင်ရည်ရှိမဲ့ဥစ္စာလေးကို ူတို့ကနေပြီးတော့မှဒီစိတ်ကူးနဲ့ပဲစပြီးတော့မှ project ကိုထင်လိုက်ရတာပေါ့နော်အကုန်လုံးပေါ့နော် financial feasibility study တွေပါပြီးပါတာပေါ့နော်ဒီရက်ကဒီစက်ကလေးကိုသူတို့လုံးလိုက်ပြီဆိုလို့ရှိရင်အဲ10 over period ကဘလောက်မှကြာလို့ရှိရင်ဒါကျေသွားမယ်အလူတွေကိုဘယ်လိုအကျိုးပြုမယ်ဆိုတဲ့ဟာမျိုးအကုန်လုံးပေါ့နော် financial analysis ကော second technical aspect ကအကုန်လုံးကိုသူတို့က analysis လုပ်ပြီးတော့ဖြစ်နိုင်ရည်ရှိတဲ့ဥစ္စာကိုပေါ့နော် experiment လေးလဲကိုယ်ဌာနမှာကိုအတူကိုယ့်ဟာကိုအသေးလေးတွေလောက်တာပေါ့နော်ဒါပေမဲ့တကယ် project ကြီးတစ်ခုလုံးကလုပ်ပြီးသားမဟုတ်ဘူးရှင်လုပ်ဖို့အတွက်သူတို့ရဲ့အစီအစဉ်ပေါ့ဒါပေမဲ့လုံးဝသူကဒီ realistic ဖြစ်မဲ့ project ပေါ့နော်အဲ့ဒါလေးကိုစိတ်ကူးနဲ့ပဲရေးပြီးတော့တင်ရတာရှင်
ပြိုင်ပွဲဝင်တဲ့နေရာမှာဘယ်လိုအစစ်ဆေးခံကြရပါသလဲ
။ပို့ကြတဲ့ခါကျတော့ရေရောက်စီမှာသူတို့ project ကို presentation လုပ်တယ်။လုပ်တဲ့အခါမှာကျမတို့ expert committee ပေါ့နော်တနိုင်ငံ2ယောက်နဲ့12ယောက်ကနေပြောမှအဲ့ဒါကိုအကဲဖြတ်တယ်။အကဲဖြတ်ပြီးတဲ့ခါကျရင်အမှတ်တခါပေးထားတယ်ပေါ့။ပေးထားပြီးတဲ့ခါကျတော့ရှင်ဒုတိယနေ့ကျလို့ရှင်ကျမတို့ကမဲခေါင် cafe ဆိုပြီးတော့ကျမတို့12ယောက်ကစပွဲ12လုံးမှထိုင်နေတယ်။အဲ့ဒီ project team တွေကသူတို့ team တစ်ခုပြီးအဲ့12ယောက်စလုံးကိုလိုက်တွေ့တယ်။သူတို့မနေ့က presentation လုပ်ထားတဲ့အထဲမှာတချို့ခါကြီးကတော့နည်းနည်းလိုအပ်လေးတွေရှိရယ်ပိုကောင်းအောင်ဘယ်လိုထည့်လိုက်ရင်ကောင်းမယ်ဆိုတာ idea ရှိတော့ကျမတို့12ယောက်စလုံးကိုသူကစပွဲတစ်ခုပြီးမှလိုက်ထိုင်ပြီးတော့သူတို့ရဲ့ဒီ project ကိုဘယ်လို upgrade လုပ်ရင်ကောင်းမလဲဆိုပြီးတော့ကျမတို့နဲ့ဆွေးနွေးရတယ်ရှင်။အဲ့ဒါဒီပြရနေပေါ့နော်။တတိယနေ့ရောက်တဲ့အခါကျလို့ရှိရင်ကျမတို့12ယောက်ရဲ့အကြံဉာဏ်တွေကိုပါသူကပေါင်းချက်ပြီးတော့မှသူတို့ရဲ့ project future plan ပေါ့နော်နောက်ထပ်သူတို့ဘယ်လိုဆက်လုပ်မလဲဆိုတဲ့ပုံစံမျိုးနဲ့သူကနောက်ဒုတိယ presentation ထပ်လုပ်ရတယ်ရှင်။အဲ့တော့အဲ့ဒီ presentation နှစ်ခုရဲ့အမှတ်ကိုပေါင်းပြီးတော့မှဒေအဖွဲ့ကတော့ most innovative award လို့ပေးတယ်ပေါ့နော်အဲ့လိုမျိုးလေ
းဒေါက်တာစိန်နဲ့အေးပါမဲခေါင်ဒေတာဖွံ့ဖြိုးရေးမှာလူငယ်ရင်းစိတ်ဝင်စားနဲ့ပါဝင်လာအောင်ဘာတွေလုပ်နေလဲဆိုတာကိုဆက်ပြီးတင်ပြပေးဦးမှာပါ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်။